Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ဗျာတောတာရှင်များရှင် American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် January 3ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကို line to meter 1925ရိုကနေတိုင်းထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညနေခင်ဗျာတောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါ Saudi Arabia မှာ Shia ဘာသာရေးခေါင်းဆောင် Sheikh Nimal Al Nima ကိုတည်တံပေးလိုက်တဲ့အပေါ်အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကဝေဖန်ပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဘက်ကပယ်ရင်ဒုံးကျည်စမ်းသပ်ပစ်လို့မှုနဲ့ပတ်သက်ပြီးဒဏ်ခတ်မှုတွေချဖို့ကတော့အချိန်ယူရအောင်မယ်လို့အမေရိကန်ဘက်ကပြောဆိုထားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ရင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီ။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIO လက်အောက်ခံ KIA မှစစ်မှုထမ်းဖို့ရှမ်းမြောက်ဒေသကိုခိုင်ကဒေသခံလူငယ်တွေကိုခေါ်ဆောင်သွားတဲ့တဲ့ရင်မှာကြားဖို့ရှိတာကတော့
သာလို့ပြည်ပြည်လည်းလည်းဖြစ်စီကျင်းတော့ပါလူလူတွေကိုအေးချမ်းနေစေခြင်းနဲ့သူတပြည့်တိုင်းနာအချင်းချင်းပြည်ပခံမဖြစ်စီကျင်းဘူးအဲ့ဒါပါပဲအတိ
အကျရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အသွင်ရေးမှူးဆိုင်းညွန့်လွင်ပြောတော်တာပါရှင်အပြည့်စုံကတော့မကြခင်တင်ပြပေးမှာပါဒါအပြင်လာမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲမှာမဲပေးသူတွေအနေနဲ့ဘလို့အကြောင်းအရာတွေကိုအလေးပေးစဉ်းစားမဲပေးကြမလဲဆိုတာနဲ့ AIDS ဖြစ်ပွားစေတဲ့ virus ပိုးကိုတပ်ပစ်နိုင်တဲ့ကုထုံနည်းသစ်ဟာပထမဆုံးအခက်ခဲတစ်ခုကိုကျော်လွှားလိုက်နိုင်ပြီဆိုတဲ့သတင်းအပြင်မြောက်ကိုရီးယားကနိုင်ငံတကာဘောလုံးတင်တန်းကြောင်တစ်ခုအကြောင်းကိုလည်းတင်ပြသွားမှာပါခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
ဆော်ဒီအာရေဗျရဲ့အာနာယတော်ဝင်မိသားစုကိုဝေဖန်ထုတ်တဲ့သူအထင်ကရရှီယာမွတ်စလင်ရှိခ်နီမာအယ်နီမာကိုတည်တံပေးလိုက်တာကြောင့်ဆော်ဒီအာရေဗျအနေနဲ့ဖျားသခင်ရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်တရားကောင်တဦးကိုမတရားသဖြင့်သွေးမြေကျစေခဲ့ရရဲ့အကျိုးဆက်တွေခက်မြန်မြန်ထွက်ပေါ်လာမယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမေနီကဒီကနေ့တနင်္ဂနွေနေ့မှာပြောတာဖြစ်ပါတယ်။ကွမျက်ခံရသူနီမာဟာလက်နက်ကင်တိုက်ခိုက်မှုတွေအတွက်လူတွေကိုဆွဲတရားဟောနေသူမဟုတ်တယ်လို့တိုက်ခိုက်မှုတွေကိုလျှို့ဝှက်ကြံစည်နေသူလည်းမဟုတ်တဲ့အကြောင်းသူလှုပ်ဆောင်နေတာကသူ့ရဲ့ဘာသာရေးယုံကြည်ချက်အရာလူသိရှင်ကြဝေဖန်ပြောဆိုတာပဲဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောပါတယ်။နီမာတေဆုံးခဲ့မှုဟာဆော်ဒီအာရေဗျဘုရင်နိုင်ငံတော်ကြဆုံးမှုစီဥတီသွားစီမှာဖြစ်တယ်လို့အီရန်တော်လန်ရဲ့အဆောင်တပ်ဖွဲ့ကလည်းဒီကနေ့မှာကြေညာချက်ထုတ်ပါတယ်။သူ့ကိုကွပ်မြတ်လိုက်တာကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာတယ်လို့ရှီယာအများစုနေထိုင်ရာဒေသတွေမှာမတည်မငြိမ်မှုတွေဖြစ်စေမယ်ဆိုတဲ့ခံမှန်းချက်တွေနဲ့ဒေသတွေမှာလည်းတန်တမာရေးတင်းမာမှုတွေစိုးစိုးဝါးဝါးဖြစ်စေခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံကမနေ့စနေနေ့ကလူ48ဦးကိုတည်တံပေးခဲ့တာမှာပါဝင်ခဲ့တဲ့ရှီယာဘာသာရေးခေါင်းဆောင်နီမာဟာဆိုရင်နိုင်ငံတော်ကိုအကြီးညိုပြက်စီမှုနဲ့တခြားဆွဲဆိုချက်တွေနဲ့2014ခုနှစ်ကစီးရင်ချက်ချမှတ်ခံရတာဖြစ်ပြီးတည်တံအပြစ်ပေးခံခဲ့ရတာဖြစ်ပါတယ်အနာယဆော်ဒီအာရေဗျတော်ဝင်မိသားစုကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသူတဦးဖြစ်ပြီး2011ခုနှစ်ကရှီယာမွတ်စလင်တွေရဲ့ဆန္ဒပြမှုမှာလည်းအဓိကကျတဲ့ခေါင်းဆောင်တဦးဖြစ်ပါတယ်နီမာနဲ့တခြားလူ46ဦးတို့ကိုဆော်ဒီအာရေဗျကတည်တံချမှတ်လိုက်တာကြောင့်တိတ်ကိုတုံ့လှုပ်ခြောက်ခြားခဲ့ရတယ်လို့ကုလအတွင်းမှုချုပ်ဘန်ကီမွန်ကပြောဆိုပြီးတည်တံချမှတ်မှုအပေါ်တုံ့ပြန်မှုတွေကိုစိတ်လန့်မှန်ပါမလို့ပဲထိန်းသိမ်းသိမ်းရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်နီမာတည်ဆုံးခဲ့ရမှုကဒေတာရင်းဘာသာရေးဂိုင်းကနာကွဲပြားမှုတွေကြောင့်ပြည်ပခန့်တွေဖြစ်ထွန်းစေလိမ့်မယ်လို့လည်းအမေရိကန်ကသတိပေးထားပါတယ်ရှင်
အီရန်ရဲ့ပေတိန်ဒုံးကြီးဆိုင်ရာအစီအစဉ်နဲ့ပတ်သက်လို့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေမချမှတ်ခင်အချိန်ပိုယူရလိမ့်မယ်လို့အိုဘားမားအစိုးရကပြောလိုက်ပါတယ်။အီရန်နဲ့ပိုဝေးသွားအောင်ဆိုတဲ့မူဝါဒပေါ်အခြေခံပြီးအမေရိကန်ကလှုံ့ဆော်နေတာမဟုတ်ဘူးလို့အိုဘားမားရဲ့အမျိုးသားလူညုံရေးလက်ထောက်အကြံပေးဘန်ရော့ကပြောဆိုလိုက်တာပါ။အမေရိကန်ကပိတ်ဆို့ဒဏ်ခတ်မှုအသစ်တွေလှုပ်လာမဲ့ချင်းချောက်မှုကိုကာကွယ်တဲ့အနေနဲ့အီရန်ရဲ့ဒုံးကျည်အစီအစဉ်ကိုတိုးချဲ့လှုံ့ဆော်သွားဖို့အီရန်ကာကွယ်ရေးဝန်ကြီးကိုအီရန်သမ္မတဟာဆန်ရူဟာနီကကြာသပတေးနေ့မှာညွှန်ကြားခဲ့ပါတယ်။ပယ်ရင်ဒုံးကျည်စမ်းသပ်ပြစ်လွှတ်မှုကိုအီရန်ကနှစ်ကြိမ်လုပ်ခဲ့တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်ရခဲ့တဲ့ဇူလိုင်လနောက်ပိုင်းအောက်တိုဘာလမှာတစ်ကြိမ်နိုဝင်ဘာလထဲမှာတစ်ကြိမ်စမ်းသပ်ခဲ့တာလို့ဆိုပါတယ်။အော်တိုဝါလာအတွင်းစမ်းသပ်ပြစ်လွတ်မှုဟာပယ်ရင်ဒုံးကျည်အစီအစဉ်နဲ့ပတ်သက်လို့အီရန်နိုင်ငံအပေါ်တားမြစ်ထားတဲ့လူညုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်တယ်လို့ကုလသမဂ္ဂကပြီးခဲ့တဲ့လမှာကြေညာခဲ့ပါတယ်
နောက်ဖက်ကန်ဒေတာမှာပြီးခဲ့တဲ့နှစ်ဇူလိုင်လကအသက်18လအရွယ်ကလေးငယ်တဦးအိယာထဲမှာမီးလောင်ကျွမ်းသေဆုံးခဲ့ရမှုအပါအဝင်မိသားစုဝင်3ဦးသေဆုံးခဲ့ရတဲ့မီးရှို့မှုမှာပါဝင်ပတ်သက်မှုနဲ့အစ္စရေး2ဦးကိုလူသားမှုဆွဲဆိုခြင်းနဲ့အမှုဖွင့်လိုက်ပါတယ်။ အသက်22နှစ်အရွယ်အမျိုးသားတဦးကိုလူသားမှုနဲ့အမှုဖွင့်ပြီးလူငယ်တဦးကိုတော့လူသားမှုမှာပူးပေါင်းပါဝင်မှုနဲ့အမှုဖွင့်တာဖြစ်ပါတယ်အာရဗ်တွေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုအကြမ်းဖက်တိုက်ခိုက်မှုနဲ့အမျိုးသား၄ဦးတို့ကိုဆွဲဆိုထားတယ်လို့လည်းတရားရေးဝန်ကြီးဌာနကပြောပါတယ်ဂျေရုဆလင်ကဒိုမီထီယန်ဖျားချောင်းကိုအကြမ်းဖက်မှုနဲ့ပါလက်စတိုင်းခေါင်းဆောင်တဦးကိုတိုက်ခိုက်မှုအပါအဝင်တခြားအမှုခင်းတွေနဲ့ချိတ်ဆက်နေတဲ့အထောက်အထားတွေလည်းရဲတွေရရှိထားတယ်လို့ Jerusalem Post သတင်းစာကဖော်ပြပါဗျ။အနောက်ဘက်ကမှမိရှုမှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအေးအေးယူရေးအတွက်လည်း Israel အစိုးရဟာဖိအားပေးခံရတာဖြစ်ပါတယ်
American အနောက်မြောက်ဘက် Oregon ပြည်နယ်ရဲ့ကျေးလက်ဒေသမှာရှိတဲ့ American အစိုးရပိုင်အဆောက်အုံတစ်ခုကိုလက်နက်တွေကန်ဆောင်ထားတဲ့အဖွဲ့တစ်ဖွဲ့ကထိန်းချုပ်လိုက်ပါတယ်။အဲဒီလက်နက်ကန်အဖွဲ့ဟာမာဟရီယာသဘာဝတော်ရိုင်းတရိဆန်ထိန်းသိမ်းရေးဌာနချုပ်တဲကိုစနေမနေတုန်းကချိုးဖောက်ဝင်ရောက်ခဲ့တာပါ။နှစ်ပေါင်းအတော်ကြာတုန်းကအစိုးရပိုင်စကြက်မြီကိုမီးရှို့ခဲ့မှုအတွက်အသက်83နှစ်အရွယ် Drake Harmon နဲ့ Steve ဆိုသူအသက်46နှစ်အရွယ်တားဖြစ်သူတို့နှစ်ဦးထောင်တန်းနောက်ထပ်ထုံနှံချမှတ်ခံရတာအတွက်ကြီးတဲ့ဆန္ဒပြပြီးအခုလိုအစိုးရအဆောက်အုံကိုစီးနှင်းမှုဖြစ်ခဲ့တာပါဒီပြစ်မှုအတွက် Drake နဲ့ Steve တို့နှစ်ဦးစလုံးဟာထိုက်တဲ့ထုံနှံအသီးသီးအကျဉ်းယုံကြခံခဲ့ပြီးဖြစ်ပေမဲ့ဒီပြစ်ဒဏ်တွေဟာနည်းလွန်းနေဆိုပြီးတနင်္လာနေ့ကစလို့အနည်းဆုံးနောက်ထပ်၄နှစ်ထုံနှံကြခံစေဖို့ Federal တရားသူကြီးတဦးကအမိန့်ချမှတ်ခဲ့တာကြောင့်ဖြစ်ပါတယ်ဒီလက်နက်ကိုင်အဖွဲ့ကိုဦးဆောင်သူတွေတဲမှာNevada စကြက်မြေပိုင်ရှင် Cleveland Bundy ရဲ့သားသုံးဦးပါဝင်ပြီးသူတို့ဟာ2014ခုနှစ်တုန်းကလည်းအစိုးရပိုင်စကြက်မြေငှားရမ်းကမပေးရသေးတဲ့အမှုအတွက်လက်နက်ကင်ပြီးအစိုးရတာဝန်ရှိသူတွေနဲ့တင်းမာမှုတွေဖြစ်ခဲ့မှုပါတယ
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာလာမယ့်ဖေဖော်ဝါရီလအတွင်းကျင်းပမယ့်အရှိတောင်အာရှထိပ်သီးခေါင်းဆောင်တွေနဲ့အမေရိကန်သမ္မတတို့ရဲ့တွေ့ဆုံပွဲကိုမြန်မာသမ္မတဦးသိန်းစိန်တက်ရောက်ဖို့အလားအလာများတယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထေးက VOA ကိုပြောပါတယ်။ဒါပေမဲ့သမ္မတခီးစဉ်နဲ့ပတ်သက်ပြီးတော့အသေးစိတ်ကြိုတင်ထုတ်ပြန်လို့မရှိဘူးလို့လည်းသူကပြောပါတယ်ဖေဖော်ဝါရီလမှာသမ္မတဦးသိန်းစိန်အမေရိကန်နိုင်ငံမှာကျင်းပမယ့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးတွေနဲ့အမေရိကန်သမ္မတအိုဘားမားတို့ရဲ့တွေ့ဆုံပွဲကိုတက်ရောက်မယ်ဆိုရင်တော့ဒါဟာသမ္မတဦးသိန်းစိန်ရဲ့သမ္မတသက်တမ်းအတွင်းနောက်ဆုံးနိုင်ငံတကာခီးစဉ်လဲဖြစ်ဖို့အလားအလာရှိပါတယ်လာမယ့် 2016 ဖေဖော်ဝါရီလ 15 ရက်နေ့နဲ့ 16 ရက်နေ့တွေမှာအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် Rancho Mirage မြို့မှာအာဆီယံခေါင်းဆောင်တွေနဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံပြီးထိပ်သီးဆွေးနွေးပွဲတစ်ခုကျင်းပမယ့်အကြောင်းအင်ပြူတော်ကပြီးခဲ့တဲ့ဒီဒီဇင်ဘာလ30ရက်နေ့ဗုဒ္ဓဟူးနေ့မှာကြီးညာထားတာဖြစ်ပါတယ်။နှွေးမာလာတဲ့အာရှတိုက်ခီးစဉ်အတွင်းမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာအာဆီယံခေါင်းဆောင်တွေကိုသမ္မတအိုဘားမားကဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကအခုလိုအာဆီယံခေါင်းဆောင်တွေတက်ရောက်မဲ့စီဝေးဘွဲကိုပထမဆုံးအကြိမ်ဖြစ်အိန်ရှင်အဖြစ်တာဝန်ယူချင်းပါချင်းဟာ2009ခုနှစ်ကတည်းကအာဆီယံနဲ့ဆက်ဆံလာတဲ့အမေရိကန်ရဲ့ရင်းနှီးမှုတွေကိုခိုင်မာလာအောင်တိဆောက်သွားမှာဖြစ်တယ်လို့သမ္မတအိုဘားမားအစိုးရရဲ့အာရှတိုက်မှာချိန်ခွင်ရှာညှိမဲ့အစီအစဉ်ကိုပို့ပြီးတော့အထောက်ပံ့ဖြစ်စေလိမ့်မယ်လို့လည်းကြေညာချက်ကဖော်ပြထားပါတယ်ရှင်
တောင်တရုတ်ပင်လယ်တဲကလူလူကျွန်းစုတစ်ခုပေါ်ကိုတရုတ်လေယာဉ်တစ်စင်းဆင်းသက်ခဲ့ပြီးနောက်ဗီယက်နမ်နိုင်ငံကဆန္ဒပြခဲ့တဲ့ကိစ္စကိုတရုတ်တို့ဘက်ကပယ်ချလိုက်ပြီးအဲ့ဒီနေရာဟာတရုတ်ပိုင်နယ်ဖြစ်တယ်လို့တရုတ်တို့ဘက်ကပြောပါတယ်။ Fiery Cross လူလုံကျွန်းစုပေါ်ကိုလေရင်ဆန်းသက်ပြန်တန်းလာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဟိုချောင်ရင်းကစနေနေ့ကထုတ်ပြန်တဲ့ online ကြေညာချက်မှာပြောထားပြီးဗီယက်နမ်ဘက်ကလည်းအဲ့ဒီနေရာဟာသူတို့နိုင်ငံပိုင်ဖြစ်တယ်လို့ဆိုပါတယ်။တောင်တရုတ်ပင်လယ်ပြင်တွေကကျွန်းစုအများစုကိုသူတို့ပိုင်တယ်လို့တရုတ်တို့ဘက်ကအခိုင်အမာပြောထားပြီးတရုတ်ကလူလုံကျွန်းတွေအလျင်အမြန်ဆောက်လုပ်လာခဲ့တာပါအဲ့ဒီကျွန်းတွေမှာစစ်သုံးဂျဲလီရင်တွေအစင်းအတက်အသုံးပြုနိုင်အောင်လဲစီမံထားတာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နဲ့နေဆက်ကအိန္ဒိယလေတပ်အခြေစိုက်စခန်းတစ်ခုစနေနေ့ကပြစ်မှတ်ထားတိုက်ခိုက်ခံရပြီးတဲ့နောက်လေတပ်စခန်းလုံခြုံမှုရှိရေးအိန္ဒိယလုံခြုံရေးတပ်ဖွဲ့တွေဆောင်ရွက်နေပါတယ် မနေ့စနေနေ့ကဖြစ်ခဲ့တဲ့15နာရီကြာအပြန်အလှန်ပစ်ခတ်မှုအတွင်းအိန္ဒိယအစောက်တတား6ဦးနဲ့စစ်သွေးကြွားလို့တန်တရာရှိရသူ4ဦးတို့အပါအဝင်အနည်းဆုံးလူ10ဦးတို့သေဆုံးခဲ့တယ်လို့တာဝန်ရှိသူတို့ကပြောပါတယ်။ကြာဆုံးခဲ့ရတဲ့အိန္ဒိယအစောက်တပ်ဖွဲ့ဝင်2ဦးတပ်ဖွဲ့ဝင်တွေတဲကတဦးဟာဆိုရင်1995ခုနှစ်ကဒဏ္ဍာရနိုင်ငံများတနက်ပြည့်ပြိုင်ပွဲဘူးလူပွဲမှာရွှေတစိမ့်နဲ့ငွေတစိမ့်စုခုရရှိခဲ့သူဖြစ်တယ်လို့လဲ Reuters သတင်းဌာနကဖော်ပြပါတယ်။တိုက်ခိုက်သူတွေကတော့အိန္ဒိယထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသလွတ်လပ်ရေးကိုလိုချင်ကြတဲ့ပါကစ္စတန်ချင်းဆိုင်စစ်သွေးကြောအုပ်စုဂျာအစ်မူဟာမက်အဖွဲ့ကတိုက်ခိုက်သူတွေဖြစ်တယ်လို့လဲယူဆရပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးနဲ့ကင်းလွတ်တဲ့ဘလော့ဂါတယောက်ကိုဒါနဲ့ခုတ်တက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ចောင်းသား2ယောက်ကိုတည်တံပေးပြီးအခြား6ဦးကိုထောင်ဒဏ်အပြစ်ပေးခဲ့တဲ့အပေါ်တည်ဆုံးသူဘလော့ဂါရဲ့ဆွေမျိုးသားချင်းတွေနဲ့ဘင်္ဂလားဒေ့ရှ်ဘလော့ဂါအတိုင်းအဝိုင်းလူများစုကပယ်ချလိုက်ကြပါတယ်။ Rajit Haider ကို2013ခုနှစ်ဖေဖော်ဝါရီလကဒါကာမြို့ကသူ့ရဲ့အိမ်ရှိမှာအစ္စလမ်အစွန်းရောက်စစ်သွေးကြွတစုကဒါနဲ့ခုတ်တက်သွားတာပါ။3နှစ်နီးပါးကြာပြီးတဲ့နောက် Faisal Naim နဲ့ရီဇွာနာရာဆိုသူတို့ကိုဘလော့ဂါကိုတက်ခဲ့မှုတွေကြာသာပရိနိကစီရင်ချက်တွေချမှတ်ခဲ့တာဖြစ်ပါတယ
်တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမတ်တငိထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါရှင်ခုဆက်လက်ပြီးကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ကချင်လူမျိုးရေးအဖွဲ့ KIO လက်အောက်ခံ KIA တပ်ကစစ်မှုထမ်းဖို့ခေါ်ဆောင်သွားတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုတ်ခိုင်ကဒေသခံအရဲသားပြည်သူတွေအမြန်ဆုံးပြန်လည်ပေးဖို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဖက်က KIA ကိုတောင်းဆိုလိုက်ပါတယ်။အမျိုးသားပြန်လည်ရင်ကြားစေရေးအတွက်တိုက်ခိုက်တဲ့နီလာမဟုတ်ပဲနိုင်ငံရေးနီလာနဲ့အဖြေရှာဖို့ကိုလည်း SNLD ကတိုက်တွန်းပါတယ်။ရှမ်းလူငယ်တွေဖက်ကလည်းရှမ်းပြည်သူတွေကိုဒီလိုစစ်မှုထမ်းစေခိုင်းတာမလုပ်ဖို့ကချင်တပ်တာဝန်ရှိသူတွေကိုတောင်းဆိုပါတယ်။အသေးစိတ်ကိုမဆုမုံကပြောပြပါမယ်ရှင်။
ဟုတ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့နယ်တွေကအရသာရှမ်းပြည်သူလူထုကိုကချင်လူမျိုးရေးအဖွဲ့ KIO ရဲ့လက်အောက်ခံ KIA ကချင်တပ်ကနေစစ်မှုထမ်းဖို့ဆိုပြီးအတရားဓမ္မဖမ်းဆီးခေါ်ဆောင်နေတဲ့ကိစ္စကိုရှမ်းလူထုကွန်ရက်ရှမ်းလူငယ်တွေနဲ့ရှမ်းစာပေရင်ကျေးမှုအဖွဲ့တွေကတင်ပြလာတဲ့အပေါ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီအနေနဲ့ဒီဖြစ်ရပ်တွေပေါ်မှာစိုးရင်ပူပန်တဲ့အတွက်အခုလိုသတင်းထုတ်ပြန်ကြေညာချက်ထုတ်ရတာဖြစ်ပါတယ်လို့ SNLD ပါတီကပြောပါတယ်တိုင်းရင်းသားလူမျိုးစုအချင်းချင်းပဋိပက္ခမဖြစ်စေခြင်းတဲ့အတွက်စီးလုံးညီညွတ်ရေးကိုရှေ့ရှုပြီးနှစ်ဦးနှစ်ဖက်ပြည်လဲစေမဲ့နီလန်းတွေနဲ့ဖြည့်ရှင်းစေခြင်းပါတယ်လို့ KIO တာဝန်ရှိသူတွေကိုတောင်းဆိုတဲ့အကြောင်း SNLD ပါတီရဲ့အတွင်းရေးမှူးဦးဆိုင်ညွန့်လွင်ကအခုလိုပြောပါတယ်
အားလုံးပြည်ပြည်လဲလဲဖြစ်စေချင်တာပါလူလူတွေကိုအေးချမ်းနေစေချင်တယ်သူတပြည့်တိုင်းနာချင်းချင်းပြည်ပခမဖြစ်စေချင်ဘူးအဲ့အဲ့ဒါပါပဲအဓိကတော့လေလူတို့ပေါ့နော်သူတို့မဲဆန္ဒရှင်တွေပေါ့သူရဲ့ဖြစ်ရတဲ့ကြောင့်ပါသူတို့ကမဲယူကောပေါ်ပြီးရတဲ့ခါကျတော့ဒီလိုလူလူတွေဒုက္ခရောက်နေတာဟိုပါတီတွေကဒီတိုင်းမဲကြည့်နေမလားဆိုပြီးတော့ဖြစ်ရတယ်အများကြီးပြေးလာပါတယ်
ပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလကုန်ပိုင်းနှစ်သစ်ကူးတဲ့အချိန်ရှမ်းပြည်နယ်မူဆယ်မြို့အတွင်းကကြေးရွာအလိုက်ရှမ်းနှစ်သစ်ကောက်သစ်စားပွဲတော်အလှည့်ကျင်းပနေတဲ့အချိန်နမ်အွန်ကြေးရွာမှာကျင်းပတဲ့ကောက်သစ်စားပွဲတော်ကိုလာရောက်ကြတဲ့ရှမ်းလူငယ်တွေနဲ့တအောင်းပလောင်လူငယ်တွေကို KIA ကချင်တပ်ဖက်ကနေဒီဇင်ဘာလ28ရက်နေ့က5ဦးဒီဇင်ဘာလ29ရက်နေ့က10ဦးဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စကိုရှမ်းစာပေနဲ့ယဉ်ကျေးမှုကော်မတီဘက်ကရှုံချကြောင်းလည်းပြောဆိုထားပါတယ်ရှမ်းလူငယ်တွေစုပေါင်းဖွဲ့စည်းထားတဲ့ရှမ်းလူငယ်ကိုရဲ့အနေနဲ့ဒေသတွေမှာဒီငိအေဂျင်ရေးနဲ့ပြည်သူတွေစိတ်ချလုံခြုံစွာဘေးကင်းလုံခြုံနေထိုင်နိုင်ရေးအတွက်ကချင်လက်နက်ကိုင်အတက်အနေနဲ့အခုလက်ရှိဖမ်းဆီးထားတဲ့ရှမ်းပြည်သူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့တောင်းဆိုပါတယ်လို့ရှမ်းလူငယ်ကိုရဲ့ကပြောခွင့်ရစိုင်းတော်ဆိုင်ကပြောပါတယ
်ကျွန်တော်တို့ကတော့ခုလက်ရှိငိအေဂျင်ပေါ်ဆောင်နေတဲ့အချိန်ကာလမှာလူမျိုးတစ်မျိုးနဲ့တစ်မျိုးကြားအဲ့လိုမျိုးပဋိပက္ခဖြစ်စေနိုင်တဲ့အနေအထားမျိုးမဖြစ်စေချင်ဘူးကကျွန်တော်ငင်းငင်းချမ်းချမ်းငင်းချမ်းတဲ့နေလမ်းလေးပဲကျွန်တော်တို့ဖြစ်စေချင်ပါတယ်ခေါ်ဆောင်ထားတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ပြန်လုပ်ပေးဖို့လူငယ်ကွန်ရက်အနေနဲ့တောင်းဆိုချင်ပါတယ်ခင်ဗျာ
အခုလိုမျိုးအရသာရှမ်းလူငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးလည်း KIO တာဝန်ရှိတဲ့သူတွေနဲ့တွားရောက်တွေ့ဆုံမေးမြန်းခဲ့စဉ်ကတော့ညှင်းချက်ထုတ်ပါတယ်လို့ရှမ်းလူငယ်ကွန်ရက်ကစိုင်းကျော်တီဟာကပြောပါတယ်
လူခွေချိုးတော့ခါရတဲ့အမှုတွေမှာ အရင်တော့ဖြစ်ခဲ့တဲ့အဲမှာဟောကဲဟိုကလည်းပြုလုပ်ခဲ့တာအများကြီးဆိုတော့ကျွန်တော်တို့ပြောပြပြပါတော့သူကအဲ့ဒီတော့တော့ရှိရေးအခြေအနေအရေးဖေးရတာကြီးရှိရပါတော့ပြီးတော့သူလည်းတော်လိုက်အခြေအနေတော့အဲ့လိုလုပ်ခဲ့ရတော့သူကအဲ့လောက်မှာဒီချမ်းအမျိုးသားတွေရဲ့ရင်းရင်းအတက်ကြီးရဲ့ဒီမှာစူဆောင်းရင်းချမ်းလေးအမျိုးသားတွေစူဆောင်းရင်းမဆွဲတော့ဘူးသူက2013ရဲ့ policy ထုတ်ထားတယ်ပေါ့နော်နောက်ပြီးတော့ဒီလိုလူခွေချိုးပေါက်တာတွေရဲ့အတွက်သူတို့ဆီမှာ policy တော့မရှိဘူးပေါ့နော်ဒါနဲ့ဒီအောက်ဆီကရှိနိုင်ရဲ့ပေါ့နော်အဲ့ဒီကသူတို့နောက်မှာသူတို့အဲ့လိုမျိုးမဖြစ်ရအောင်သူတို့ပြန်ပြီးတော့မှတရားရေးပုံကွန်ပြီးအစ်မပြည့်တရားဆေးလေးပြီးမှဟိုကစက်မှတ်သွားမယ်လို့ရတယ်ကျွန်တော်လည်းပြောခဲ့ရတယ
်အခုအချိန်ခါဟာအမျိုးသားပြန်လည်ရင်ကြားစေရေးကိုအဓိကဦးစားပေးဆောင်ရွက်နေတဲ့အချိန်ကာလနောက်ရွေးကောက်ပွဲအနိုင်ရပါတီကိုအာဏာလွှဲပြောင်းရေးအတွက်ညှိနှိုင်းဆောင်ရွက်နေတဲ့အလွန်သိမ်မွေ့တဲ့အချိန်ခါဖြစ်တယ်ဆိုတာကိုလည်း SNLD ကသူတို့ရဲ့ထုတ်ပြန်ကြေညာချက်ထဲထည့်သွင်းထားပါတယ်။တိုင်းပြည်တည်ငြိမ်အေးချမ်းရေးကိုရှေ့ရှုပြီးတော့နိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်မှု KIA ကိုအလေးနက်ထားတိုက်တွန်းပြောကြားလိုပါတယ်လို့လည်း SNLD ရဲ့ပါတီပြောခွင့်ရဦးဆိုင်ညွန့်လွင်ကပြောပါတယ
်။ဒီအချိန်မှာတော့အလွတ်ငင်းငင်းချမ်းချမ်းနဲ့နိုင်ငံရေးကိစ္စအနေနဲ့ပဲဆွေးနွေးကြည့်နိုင်ငံရေးမီးနဲ့ပဲစဉ်းစားကြည့်နေတဲ့ဒီအချိန်မှာတော့စီးရေးမီးနဲ့မစဉ်းစားကြည့်ဘူးဒီအချိန်ဖြစ်နေတဲ့လောက်ကျွန်တော်တို့လူမျိုးစုအချင်းချင်းမှာတတ်နိုင်တဲ့လောက်စီးရေးရုံနဲ့ညီညွတ်နဲ့တိုင်းနိုင်ငံပြည်နဲ့လှုပ်ချင်တယ်အဲဆိုပူကောင်းတယ်လို့ကျွန်တော်မြင်ပါပဲ
တတိုင်းမြေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲပြီးငင်းငယ်ရေးရအောင်လဲနိုင်ငံရေးတွစ်ဆုံဆွေးနွေးပွဲတွေဖြစ်မြောက်ရေးအားလုံးကဝိုင်းဝန်းကြိုးပမ်းအားထုတ်နေကြတဲ့အချိန်ဖြစ်တယ်လို့ဒေသတွေမှာအယက်သားအယက်သူပြည်သူလူထုရဲ့လုံခြုံရေးအေးချမ်းသာရမှုရှိစေရေးအားလုံးကကာကွယ်စောင့်ရှောက်ရမယ့်အချိန်ဖြစ်တယ်ဆိုတာကိုလည်း SNND ကပြောဆိုထားပါတယ်အခုလိုမျိုးပြည်သူလူထုကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်စစ်မှုထမ်းဆီးခိုင်းတာဟာအလွန်ကိုအင်မတန်မလျော်ကံတဲ့လုပ်ရအဖြစ်ပြစ်တင်ရှုံချကြောင်းနဲ့ဖမ်းဆီးခေါ်ဆောင်သွားတဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ SNLD ဘက်ကအလေးအနက်ထားတောင်းဆိုပါတယ်လို့လည်းပါတီအတွင်းရေးမှူးကပြောပါတယ်ရှင်
မဆူမမရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ KIO တာဝန်ရှိသူတွေနဲ့မေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့လို့ဆက်သွယ်လို့မရခဲ့ပါဘူးခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်တင်ဆက်ပေးသွားပါမယ်ရှင်ပြင်သစ်နိုင်ငံပါရီနဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတွေဖြစ်သွားပြီးနောက်ပိုင်းလာမယ့်2016အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေအတွင်းအကြမ်းဖက်ဝါဒအမျိုးသားလုံခြုံရေးစတဲ့အကြောင်းအရာတွေပေါ်မဲပေးသူတွေအနေနဲ့ပို့ပြီးတော့အလေးနဲ့ထားလာနိုင်ကြောင်းလူထုဒေါ်လာစစ်တမ်းတွေပါပြသနေပါတယ်ခုချိန်မှာအဓိကပါတီကြီးနှစ်ခုအနေနဲ့စကားစစ်ထိုးပွဲတွေအကြိတ်အနည်းကျင်းပနေချိန်မှာဒီပါတီသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူတွေအနေနဲ့လူထုစိတ်ဝင်စားနေတဲ့ဒီကိစ္စရတွေအပေါ်ဘလောက်ထိအောင်အလေးထားဆောင်ရွက်နိုင်မှာပါလဲ VOA သတင်းထောက်ဂျင်းမလုံးရဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြပေးပါပါရှင
်စီးပွားရေးလုပ်ငန်းရှင်တန်းကြွယ်သထေးကြီးဒေါ်နယ်ထရမ့်ဟာအခုချိန်ထိ Republican Party ရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ထိဆုံးကပြင်းနေစေဖြစ်ပြီး Republican မဲဆန္ဒရှင်တွေကိုကောက်ယူတဲ့သဘောထားစစ်တမ်းမှာသူ့ပြိုင်ဘက်တွေနဲ့ရှင်လိုက်ရင်အကြမ်းဖက်မှုနဲ့ပတ်သက်လို့ကင်တွဲဖို့ထရမ့်ရဲ့အစီအစဉ်ပေါ်လူတွေကပိုးပြီးတော့ကြိုက်နေတဲ့အကြောင်းပြသနေပါတယ
် This isn't going to be an electionon niceness anymore
ကျွန်တော်ကိုယ်တိုင်ကချူချူသာသာပြောတတ်တဲ့လူတယောက်မဟုတ်ရင်တော့မှဒီရွေးကောက်ပွဲဟာစကလုံးချူချူနဲ့ပြောနေကြမယ်ရွေးကောက်ပွဲမဖြစ်နိုင်ပါဘူးဒီရွေးကောက်ပွဲကဘလောက်ရှင်ပြိုင်နိုင်စွမ်းရှိမလဲဘလောက်ပါနတ်မှုရှိမလဲဘလောက်ကြံ့ခိုင်မှုရှိမလဲဆိုတဲ့အပေါ်မှာရှင်ပြိုင်ရမှာပါဒီလိုမှမရှင်ပြိုင်ကြရင်လဲကျွန်တော်တိုင်းပြည်ကပြီးသွားပြီလို့ပြောရမှာပါ
Republican Party သမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်နေသူနောက်တဦးဖြစ်တဲ့ Jeb Bush ကတော့ Mr. Trump ဟာနိုင်ငံကိုဦးဆောင်ဖို့အစဉ်သစ်ဖြစ်မဖြစ်နောက်ဆုံးစကားစစ်ထိုးပွဲမှာမေးခွန်းထုတ်ခဲ့ပါတယ
်။ If I'm president, I'll be a commander in chief, not a
ကျွန်တော်သမ္မတဖြစ်မယ်ဆိုရင်မမကန်ကန်ဦးဆောင်မှုပေးတဲ့အကြီးအကဲဖြစ်ရည်တည်မှာဖြစ်ပြီးတော့ပြည်သူလုံးဆိုတာခွဲခြားဆက်ဆံတာတွေလည်းလုံးဝမဟုတ်ပဲပို့ပြီးဘေးကင်းလုံခြုံတဲ့နိုင်ငံဖြစ်အောင်လည်းဦးဆောင်သွားမှာပါ။
မစ္စတာဘုရှ်အနေနဲ့လုံခြုံရေးဆိုင်ရာကိစ္စရဲ့အပေါ်အာရုံစိုက်လှုပ်ဆောင်တာဟာအစမှကောင်းနိုင်ပေမဲ့ဒီပုံစံဟာသိအလုပ်ဖြစ်မှာမဟုတ်ဘူးလို့သူတွေသည်စတူဝတ်ရိုသန်ဘတ်ကပြောပါတယ
်။ A foreign policy crisis
အင်္ဂါရေးမူဝါဒဒါမှမဟုတ်ကာကွယ်ရေးနဲ့မြို့သားလုံခြုံရေးဘော်အတွေ့အကြုံနဲ့ရှင်ပြီးအာရုံထားလှုပ်ဆောင်မယ်ဆိုရင်သမရလောင်းတွေအနေနဲ့တစုံတရာအကျိုးရှိနိုင်ပါတယ်။အခုအချိန်နေရတော့ပိုပြီးအတန်ကျဲကျဲခက်ကြမ်းကြမ်းပြောဆိုမှုဟာအထောက်ကူပြုနေပါတယ်။အဲ့ဟာဒေါ်နယ်ထရမ့်ပါ
ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်အနေနဲ့လဲဒီလုံခြုံရေးကိစ္စရဲ့အပေါ်အာရုံစိုက်လှုပ်ဆောင်မယ်ဆိုရင်သူ့ပြိုင်ဘက်ဘာနီဆန်ဒါစ်အပေါ်အသာစီးရနိုင်ပါတယ်။မစ္စကလင်တန်ဟာ IS စစ်သည်ကြွားတွေကိုစီးရေးအရာပိုးပြီးတော့အရှိန်မြှင့်နှိမ်နှင်းကျင်းနေတာပါ။ဒါပေမဲ့သူ့ရဲ့မဟာဗျူဟာပေါ်ရီပဘလစ်ကန်သမ္မတကိုယ်စားလှယ်လောင်းတွေကမေးခွန်းထုတ်နေပါတယ်။မစ္စကလင်တန်က
Promising to carpet bomb
ကနရရဲမှာဟုံးတောက်အောင်တင်ကြုံပြီးဘုံကျဲပစ်မယ်လို့ကတိပေးတိုင်းခိုင်မာတောက်တင်းတယ်ဆိုတဲ့အထိပ္ပယ်မတက်ရောက်ပါဘူး။တကယ်လုပ်နိုင်တာချက်ပို့ပြောသလိုပဲဖြစ်ပါလိမ့်မယ်
အခုနောက်ဆုံးဒီမိုကရက်တစ်ပါတီသမရကိုယ်စားလှယ်လောင်းစကားစစ်ထိုးပွဲမှာပါဝင်တဲ့ Bernie Sanders က IS2 ရဲ့ချင်းကြောက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သိပေမဲ့ဟိုးရုံးကအမှားမျိုးထပ်မလုံးမိဖို့သတိပေးပါရ
တယ်။ American ပြည်ထောင်စုအနေနဲ့ဥဆောင်ရပါမယ်။ဒါပေမဲ့ American ဟာကမ္ဘာပလီကြီးမဟုတ်ပါဘူး။အရှေ့အလယ်ပိုင်းကမစိုးနိုင်တဲ့စစ်ပွဲတွေမှာ American မပတ်သက်သင့်ပါဘူး။
Miss Clinton အနေနဲ့အကြမ်းဖက်ဝါဒနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေအပေါ်အာယုံဆိုင်လှုပ်ဆောင်မှုဟာအထောက်အကူဖြစ်နေပါတယ်။ဒါပေမဲ့လည်းသမ္မတ Barack Obama ရဲ့ရည်တည်ချက်နဲ့မတူဘူးဆိုတာကိုရွေးကောက်ပွဲမှာပြသဖို့လိုတယ်လို့သုတေသီတဦးဖြစ်တဲ့ John Fodia ကပြောပါတယ်
။ The president's numbers have really gone down on foreign policy. He has seen a special
နိုင်ငံသားမူဝါဒနဲ့ပတ်သက်လို့စစ်တမ်းတွေမှာသမ္မတကိုလူကြိုက်နည်းလာပါတယ်။အထူးသဖြင့်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပေမဲ့နိုင်ငံသားဝါဒနဲ့ပတ်သက်လို့အားနည်းမှုတွေရှိတယ်လို့မြင်ကြပါတယ်။လူတွေရဲ့သဘောထားအားလုံးအနေနဲ့တိတ်မထိကြိုက်လာပေမဲ့ Republican တွေအတွက်တော့လမ်းစာနည်းနည်းရသွားပါတယ
်2016ခုနှစ် February လအစောပိုင်းကျရင်တော့ Iowa နဲ့ New Hampshire ပြည်နယ်တွေမှာသမ္မတကိုယ်စားလှယ်လောင်းအားလုံးရဲ့စကားစစ်ထိုးပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်ပါရှင်ခုတော့ HIV နဲ့ပတ်သက်တဲ့သတင်းကောင်းတစ်ပုဒ်တင်ပြချင်ပါတယ် AIDS ဖြစ်ပွားစေတဲ့ virus ပိုးကိုတပ်ပစ်နိုင်တဲ့ကုထုံးနေသည့်ဟာပထမဆုံးအခက်အခဲတစ်ခုကိုကျော်လွှားနိုင်ခဲ့ပါပြီ။စံတလေးလာနေဆဲဆေးဝါးဟာ HIV ပိုးကိုချစ်ဖြတ်ပစ်နိုင်မဲ့နည်းလမ်းတစ်ခုဖြစ်ပါတယ်။ VOA သတင်းထောက် Jessica Berman ရဲ့သတင်းလွှာကိုတော့ဦးဆံမိုးဝေကပြောပြပေးပါမယ်ရှင်
။ VRCO1 လို့ခေါ်တဲ့ပရိဆေးဝါးဟာမကြခင်ကဖော်ထုတ်တွေ့ရှိခဲ့တဲ့စွမ်းအားကောင်းတဲ့ပရိဇီဝကုထုံးတစ်မျိုးပဲဖြစ်ပါတယ်။ Monoclonal လို့ခေါ်တဲ့ကိုယ်ခန္ဓာကထွက်တဲ့ခုခံအားကနေလူသားတွေရဲ့ကိုယ်ခံအားကိုဖြစ်ပေါ်စေပြီးအသားဓာတ်နဲ့ဇီဝရုပ်ကိုပျက်စီးစေနိုင်တဲ့ယောဂါတွေကိုတိုက်ဖျက်ပစ်နိုင်ပါတယ်။ဒါပေမဲ့မိုနိုကလိုနယ်ဆေးဝါးမှာပါတဲ့ပရိဇီဝဆေးဝါးဟာတီးသန့်ယောဂါတွေကိုသာအထူးရည်ရွယ်ပြီးတော့သိပ္ပံပညာရှင်တွေကပြုလုပ်တာဖြစ်ပါတယ်။အခုတော့သူတို့ဟာကိုယ်ခံစွမ်းအားကျဆင်းတဲ့ယောဂါအသားအမြင်တွေမှာသွားတာနဲ့ဥမရောင်နာပီတဲနာစတာတွေကိုပါကုစားနိုင်တဲ့အနေအထားမျိုးနဲ့ကိုယ်ခန္ဓာအနေနဲ့တဘောအတယောက်ကင်ဆာယောဂါကိုကာကွယ်နိုင်စွမ်းရှိစေမှာဖြစ်ပါတယ်။မိုနိုကလိုနယ်ပရိဆေးဝါးပစ္စည်းဟာယောဂါဖြစ်ပွားမှုကိုလည်းတိတိတသားနှေးကွေးသွားစေပါတယ်။ကနဦးစမ်းသပ်ကုသမှုပြုလုပ်ခဲ့ရမှာ HIV ပိုးကူးစက်ခံထားရသူ20ကျော်ပါဝင်ခဲ့ပြီး VRCO1 ဟာ AIDS ယောဂါပိုးကိုထိထိရောက်ရောက်ခြေဖြတ်ပစ်နိုင်ခဲ့ပါတယ်
။ It was safe. There were no problems with doing it. And 2, it temporarily decreased the level
ဒါစိတ်ချပါတယ်ဒီလိုကုသပေးတဲ့နေရာမှာပြဿနာတစ်စုံတစ်ရာမရှိခဲ့ပါဘူးဒုတိယအချက်အနေနဲ့ယောဂါကိုကုသမှုမခံယူခဲ့ဘူးတဲ့သူတွေမှာတောင် virus ယောဂါပေါ်ဖြစ်တည်နေမှုနှုန်းကိုယာယီရော့ကျသွားစေပါတယ ် Anthony Foxy ဟာ American ပြည်အောင်စုအမျိုးသားကူးစက်ယောဂါနဲ့တစ်စုံတစ်ရာမတည့်လို့ဖြစ်ပွားတဲ့ယောဂါကိုလေ့လာရေးဌာနဖြစ်တဲ့ US National Institute of Allergy and Infectious Diseases ရဲ့ညွှန်ကြားရေးမှူးဖြစ်ပါတယ်အဲ့ဒီဌာနကသိပ္ပံပညာရှင်တွေဟာ HIV ပရိဇေဝဆေးဝါးကို AIDS ယောဂါပြောက်ဆေးဝါးသုံးဆွဲနေသူ15ယောက်မှာတော့ဘာမှထူးခြားတဲ့လက္ခဏာမပြဘူးလို့သူကပြောပါတယ်။ဘာကြောင့်လဲဆိုတော့ကုသမှုခံယူနေတာကြောင့် virus ပိုးမွှားဟာရှာဖွေဖို့ခက်ခဲတဲ့အဆင့်လောက်ထိရော့ကျနေလို့ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့တခြားဝေဒနာရှင်တွေက2ယောက်မှာတော့ VRCO1 ကုထုံးရက်20အတွင်း virus ပိုးတွေကိုအလဲထိုးနိုင်ခဲ့ပါတယ်။တခြားသူတွေမှလည်းသတင်း3ပတ်အတွင်းသူတို့မှာရှိနေတဲ့ virus တွေတိတိတသာယော့နေသွားတာကိုတွေ့ရပါတယ်ဒါပေမဲ့ဝေဒနာရှင်2ယောက်လောက်မှာတော့ဘာမှထူးခြားတဲ့လက္ခဏာမတွေ့ရပါဘူးသူတို့မှာရှိနေတဲ့ virus ဟာဆေးမတူတော့တဲ့လက္ခဏာဖြစ်ပုံရတယ်လို့သိပ္ပံပညာရှင်တွေကသုံးသပ်ကြပါတယ်အခုလိုထွက်ပေါ်လာတဲ့တွေ့ရှိချက်ကို Science Translational Medicine Journal မှာဖော်ပြထားတာပါကုသမှုပေးပြီးရက်တစ်ပတ်အနည်းငယ်အကြာမှာ virus တွေပြန်ပြီးတော့ပေါ်လာခဲ့ရင် HIV ပိုးကိုခြေဖြတ်ဖို့အတွက်ထပ်ခါတလဲလဲဖြည့်သွင်းဖို့လိုမလို့ဆိုတာကိုအနာဂတ်မှာစမ်းသပ်မှုတွေပြုလုပ်ရမယ်လို့ Fauci ကပြောပါတယ
် This is an important first step towards determining the feasibility of using monoclonal
အခုဟာကအရေးကြီးတဲ့ပထမအဆင့်အနေနဲ့ monoclonal လို့ခေါ်တဲ့ပရိဇေဝဆေးဝါးကိုအသုံးပြုပြီး HIV ကိုကုသတဲ့နေရာမှာဖြစ်နိုင်ခြေရှိမရှိဆိုတာကိုအကဲဖြတ်ဖို့ဖြစ်ပါတယ်သူတေသနာပညာရှင်တွေဟာ VRCO1 ကိုအသုံးပြုပြီးတော့အန္တရာယ်များလာတဲ့ HIV ကူးစက်မှုကိုကာကွယ်မှုပေးနိုင်တယ်လို့မပြောသေးပါဘူးနောက်ထပ်စမ်းသပ်မှုတွေကိုလုပ်ဖို့လိုသေးတယ်လို့ Foxy ကပြောပါတယ်။နောက်ထပ်လှုပ်ဆောင်မဲ့စမ်းသပ်မှုဟာ2016ခုနှစ်ထဲမှာပြုလုပ်မှဖြစ်ပြီးခုခံအားကျဆင်းမှုကိုတံပြန်နိုင်တဲ့ monoclonal ပရိဆေးဝါးရဲ့ထိရောက်မှုနဲ့စိတ်ချရမှုကိုစမ်းသပ်မှဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
။ဦးဆံမိုးဝေပါရှင်။မ မြောက်ကိုရီးယားအစိုးရကသူ့နိုင်ငံရဲ့ဘလုံးဖွံ့ဖြိုးတိုးတက်လာဖို့ရည်ရွယ်ပြီးတော့ပျုံယမ်းနိုင်ငံတကာဘလုံးတင်နန်းကျောင်းကိုတည်ထောင်ထားပါတယ်။အဲ့ဒီတင်နန်းကျောင်းမှာဂျာမနီ၊စပိန်စတဲ့နိုင်ငံတွေကနိုင်ငံတကာဘလုံးကစားဟန်တွေကိုလှည့်ကျင့်တင်ကြားပေးနေပြီးဘလုံးအပြင်တခြားပညာရပ်တွေကိုလည်းသင်ပေးနေပါတယ်။ Writers သတင်းဌာနရဲ့ဆောင်းပါးကိုအခြေခံပြီးကုရနိုင်ငံကပြောပြပေးမှာပါရှင်
။ပျုံယမ်းနိုင်ငံတကာဘလုံးတင်နန်းကျောင်းဟာမြောက်ကိုရီးယားနိုင်ငံရဲ့တခုတည်းသောဘလုံးတင်နန်းကျောင်းဖြစ်ပါတယ်။ဒီဘောလုံးတင်နန်းကျောင်းရဲ့အဓိကရည်မှန်းချက်ကတော့လာမယ့်10နှစ်အတွင်းမြောက်ကိုရီးယားနိုင်ငံကိုကိုစားပြုမဲ့လက်ရွေးစင်ဘောလုံးသမားတွေကိုမြေတောင်မြောက်ပေးဖို့ဖြစ်တယ်လို့ဒီတင်နန်းကျောင်းရဲ့ကျောင်းအုပ်ကပြောပါတယ်။ပြည်ရဲ့နိုင်ငံကဘောလုံးတင်နန်းကျောင်းမှာအတန်း10တန်းရှိပြီးတော့ဘောလုံးတင်ဖို့အတွက်တိုင်းနိုင်ငံလုံးကလာတက်နေတဲ့တင်နန်းသား190ရှိတယ်လို့လည်းဒူကျောင်းအုပ်ကင်ချိုဝုန်းကပြောပါတယ
်။1년에두번씩이차익을줘서전국적으로
တနေ့တနေ့ကိုလက်ရွေးစင်အသင်း2သင်းရှိပါတယ်။မြောက်ကိုရီးယားနိုင်ငံတဝမ်းကတင်နန်းသားအလုံးစာမွေးနှစ်ခါဖြည့်ရပါတယ်။အရေးချင်းမပြည့်မီတဲ့သူတွေကိုပြန်ပို့ပြီးသူတို့နေရာမှာအစ်စ်ရွေးထားတဲ့သူတွေနဲ့အစားထိုးပါတယ်။ဆရာကိုင်းနှုံးလောက်ပြန်ပို့ခံရပါတယ
်။ဒီကြောင့်မှရှိတဲ့တင်နန်းသားတွေဟာနိုင်ငံတကာဘောလုံးပွဲတွေရဲ့ကစားပုံအစ်စ်တွေပုံစံအစ်စ်တွေနဲ့မျက်ခြေမပြတ်အောင်ဘောလုံးပွဲတွေကိုအမြဲလေ့လာကြရပြီးတော့အဓိကအားဖြင့်ဂျာမနီနိုင်ငံကဘောလုံးပွဲတွေဖြစ်တယ်လို့သူကပြောပါတယ်။ဒါအပြင်ဘာစလိုနာအသင်းရဲ့တီကီတာကာကစားဟန်ကိုလည်းလေ့ကျင့်သင်ကြားပေးတာတွေရှိတယ်လို့လည်းပြောပါတယ်။ပြည်ဝင်နိုင်ငံကဘောလုံးတင်နန်းကျောင်းမှာဘောလုံးကွင်း၄ကွင်းရှိပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့နာမည်ကြီးဝါရင်ကစားသမား18ယောက်ကနီးပြလှုပ်ပေးနေကြပါတယ်။အဲ့ဒီနီးပြတွေတဲကတယောက်ဖြစ်တဲ့လီယိုကတော့သူတို့လေ့ကျင့်နေတာရင်းနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါတယ
်။지금한창지금저유행되고있는
ကဘာမှာနာမည်ကြီးတဲ့လေ့ကျင့်တဲ့နည်းစနစ်ပုံစံတွေကိုကျွန်တော်တို့လေ့လာကြပြီးတော့အเจ้าမှာလည်းပဲဒီနည်းတွေကိုပဲကျွန်တော်တို့ပြန်သုံးပါတယ်ဘောလုံးပွဲတွေမှာအခုခေတ်စားလာနေတဲ့လမ်းကြောင်းတွေအတိုင်းကျွန်တော်တို့ကလည်းလေ့ကျင့်မှုတွေလုပ်ပါတယ်အเจ้าသားတွေရဲ့ကျွမ်းကျင်မှုအပေါ်မှာမူတည်ပြီးတော့ဘောလုံးအလင်းအခေါက်ဆွဲတာအ мян နှုံးနီးပြူဟာစတာတွေကိုကျွန်တော်တို့လေ့ကျင့်ကြပါတယ်လေ့ကျင့်မှုတိုင်းကိုဘောလုံးနဲ့လေ့ကျင့်ပါတယ
်ဒီเจ้าကအเจ้าသားတွေအနေနဲ့ဘောလုံးအပြင်နိုင်ငံသားဘာသာစကားနဲ့အခြားပညာရပ်တွေကိုလည်းလေ့လာသင်ကြားကြရပါတယ်ပြုံယမ်းနိုင်ငံကဘောလုံးတင်နန်းကျောင်းကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ညွှန်ကြားချက်နဲ့2015မေလ31ရက်နေ့ကဖွင့်လှစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုညာနိုင်ပြောသားရပါရှင် VOA ရဲ့တင်ပြနေတဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။နောက်နှစ်နာရီကြာမှထုတ်လင်းမယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ရဆွေးနွေးခန်းမြန်မာပြည်မှပေးစာများဦးစီးသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများသတင်းပတ်ဆင်ခန်းနာတွေကိုနားဆင်ရမှာပါ။ပထမပိုင်းနာရီဝဲမှာလိုင်းလံမီတာ190လိုင်းတိုမီတာ24တို့အပြင်လိုင်းတိုမီတာ25 31 51တို့မှာတော့အစီအစဉ်အစဆုံးကိုဖန်ယူနာဆင်နိုင်ပါတယ်ရှင်။ဒီကနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြာရှည်နေတဲ့အချိန်တွင်တင်အချင်းချုပ်ကိုမှတ်တင်ငယ်ထိုက်ကပြောပြပေးပါအောင်ရှင်
။ဆော်ဒီအာရေဗျရဲ့အာနာယာတော်ဝင်မိသားစုကိုဝေဖန်ထိုးတဲ့သူအထင်ကရရှီယာမွတ်စလင်ရှိခ်နီမာအယ်နီမာကိုတည်တံပေးလိုက်တာကြောင့်ဆော်ဒီအာရေဗျအနေနဲ့ဖျားသခင်ရဲ့ဒဏ်ခတ်မှုနဲ့ရင်ဆိုင်ရလိမ့်မယ်လို့အီရန်ဘာသာရေးခေါင်းဆောင်ကပြောဆိုလိုက်ပါတယ်။တရေကောင်တို့ကိုမတရားသဖြင့်သွေးမြေကျစေခဲ့တာရဲ့အကျိုးဆက်တွေခက်မြန်မြန်ထွက်ပေါ်လာမယ်လို့အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုသွားတာဖြစ်ပါတယ်။အီရန်ရဲ့ပယ်ဒိန်ဒုံးကျည်ဆိုင်ရာအစည်းအဝေးနဲ့ပတ်သက်လို့အီရန်အပေါ်တန်းခတ်ပိတ်ဆို့မှုသစ်တွေမချမှတ်ခင်အချိန်ပိုပြီးယူရလိမ့်မယ်လို့အမေရိကန်အစိုးရကပြောဆိုလိုက်ပါတယ်။အီရန်နဲ့ပို့ပြီးတော့ဝေးသွားအောင်ဆိုတဲ့မူဝါဒပေါ်အခြေခံပြီးအမေရိကန်ကလှုံ့ဆော်နေတာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးအချံပေးလက်ထောက်အချံပေးဘယ်ရိုးဒ်စ်ကပြောဆိုလိုက်တာဖြစ်ပါတယ်။အနောက်ဘက်ကန်ဒေသမှာပြီးခဲ့တဲ့နှစ်ဇူလိုင်လကအသက်18လအရွယ်ကလေးငယ်တဦးအိတ်ရာထဲမှာမီးလောင်ကျွမ်းသေဆုံးခဲ့ရမှုအပါအဝင်မိသားစုဝင်3ဦးသေဆုံးခဲ့ရတဲ့မီးရှို့မှုနဲ့ပတ်သက်မှုနဲ့အစ္စရေးနှစ်ဦးကိုလူသားမှုဆက်ဆိုခြင်းနဲ့အမှုဖွင့်လိုက်ပါတယ်။အသက်21နှစ်အရွယ်အမျိုးသားတဦးကိုလူသားမှုနဲ့အမှုဖွင့်ပြီးလူငယ်တဦးကိုတော့လူသားမှုမှာပူးပေါင်းပါဝင်မှုနဲ့အမှုဖွင့်လိုက်တာဖြစ်ပါတယ်။အမေရိကန်အနောက်ဖက်အော်ရီဂွန်ပြည်နယ်ရဲ့ကျေးလက်ဒေသမှာရှိတဲ့အမေရိကန်အစိုးရပိုင်းအဆောက်အုံတစ်ခုကိုလက်နက်တွေကင်ဆောင်ထားတဲ့အဖွဲ့တစ်ဖွဲ့ကထိန်းချုပ်ထားပါတယ်။အဲ့ဒီလက်နက်ကင်အဖွဲ့ဟာမယ်ဟူးတဘာဝတော်ရန်တိရစ္ဆာန်ထိန်းသိမ်းရေးဌာနချုပ်ထဲကိုမနေ့စနေနေ့တုန်းကချိုးဖောက်ဝင်ရောက်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်းအတော်ကြာတုန်းကအစိုးရပိုင်းစကြက်မြေကိုမီးရှို့ခဲ့မှုအတွက်အသက်လူသုံးဦးတို့ကိုထောင်နှံချမှတ်ခံရတဲ့ချီတက်ဆန္ဒပြပြီးအခုလိုစီးနင်းမှုဖြစ်ခဲ့တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမတငေးထိုက်ကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရေမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်းညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိ line meter 24 kHz 1133ည line meter 25 kHz 1965 line meter 51.5 ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်
This program has come to you from the Voice of America, Washington.